ိုင်းနိုင်ငံမိုးရစီဝါနှိမ့်ငင်းရေးဘူရိုရုံးချုပ်မှာအင်ကာနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်တောင်ပေါ်တိုင်ရင်သာမိုးရမှောင်ခိုခိုင်းဝင်တွင်နဲ့အတူစိတ်ချွာစီပြာ15တန်းကိုဇန်နဝါရီလ15ရက်နေ့နဲ့16ရက်နေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းထိုင်းရဲချုပ်ကသတင်းထုတ်ပါတယ်။တပတ်အတွင်းမိုးရမှုတွေနဲ့ဖမ်းမိသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာမူရစည်းဝါးတွေအများအပြားဖမ်းမိနေပြီးတပတ်အတွင်းမှာစိတ်ကြွစည်းပြားအလုံးကြီးတန်း30လောက်ဖမ်းမိခဲ့တာပါဖမ်းမိသူတွေထဲမှာလည်းထိုင်းနိုင်ငံသားတောင်ပေါ်တိုင်းရင်းသားတွေနဲ့အတူမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်ရဲကျုပ်ချီနာဖတ်ဆရာစင်ကတော့ဒီအပိုင်းတွင်ဖမ်းမိတဲ့မူရစည်းဝါးတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်မူရစည်းဝါးခိုင်းကမှောင်ခိုကူးတဲ့သူတွေနဲ့အတူမူရစည်းဝါးတွေဟာထိုင်းနိုင်ငံထဲကိုအလုံးအင်းနဲ့ဝင်ရောက်လာနေတာပါဒါကိုရဲတပ်ဖွဲ့ကနိုင်ငံအတွင်းကိုမဝင်ရောက်နိုင်ခင်မှာဖမ်းဆီးနိုင်ခဲ့ပါတယ်အိန္ဒိယချင်းနိုင်ငံတွေမှာခိုးလုံနေတဲ့မူရစည်းဝါးကြိုးကင်နေသူတွေကိုလည်းကျွန်တော်တို့ဖော်ထုတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့မူရစ်ကုန်ကူးနေတဲ့ကွန်ရက်တစ်ခုလုံးကိုဖမ်းဆီးအရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါထိုင်းနိုင်ငံမှာတပတ်အတွင်းစိတ်ကြွစည်းပြားအမြောက်များဖမ်းမိခဲ့ပြီးမူရစ်ရောင်းဝယ်တယ်ဆောင်မှုဖြစ်စဉ်တွေမှာမြန်မာနိုင်ငံသားများပါဝင်နေတယ်လို့လည်းထိုင်းတပ်ဖွဲ့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်ကနေအယုဒ္ဓယပီနယ်ထိဝင်ရောက်လာတဲ့မူရစ်စည်းဝါးအများအပြားကိုဒီအပိုင်းတွင်းမှာပဲနေရာ3ခုမှာဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွစည်းပြား15တန်းကိုဖမ်းမိတာကတော့ထိုင်းတောင်ပေါ်တိုင်းရင်းသားလူမျိုးစုမူရစ်ကွန်ရက်ကဖြစ်ကြောင်းထုတ်ပြန်သွားခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်စံခရဘူရီစံယုမြို့နယ်တွင်မှစိတ်ကြွစည်းပြားတသိန်းတယ်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ရမှာတယ်ဆောင်လာသူကအသက်60အရွယ်မြန်မာနိုင်ငံသူနဲ့ကလေးငယ်နှစ်ဦးပါဝင်ပြီးဖမ်းမိတဲ့မူရစ်စည်းဝါးတွေဟာဖျားသုံးစုကမြန်မာနိုင်ငံသားတဦးငွေကြေးပေးပြီးတယ်ဆောင်ခဲ့တာဖြစ်ကြောင်းကံချနာဘူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။နောက်ထပ်မြန်မာမျိုးသားတဦးကိုလည်းထိုင်းမြန်မာနယ်စပ်ရနောင်းမြို့နယ်အဝေးပြေးလမ်းမမှာမူရစ်စည်းဝါးတွေနဲ့အတူဖမ်းမိခဲ့ပါတယ်။အခုဖမ်းမိခဲ့တဲ့မူရစ်စည်းဝါးတွေအပါအဝင်တပတ်အတွင်းဖမ်းမိခဲ့တဲ့စိတ်ကြွစည်းပြားပေါင်းအရေအတွက်တန်း30ကျော်ပြီဖြစ်ပါတယ်။အများစုဟာထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေကဝင်ရောက်လာတာဖြစ်ပါတယ်ရှင်။